ကျမစုမောင်မရှင်2020ရွေးကောက်ပွဲကြိုတင်မဲပေးနိုင်ရေးပြည်ပရောက်မြန်မာနိုင်ငံသားတွေပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလွတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဇူလိုင်လ10ရက်နေ့ကကြေညာလိုက်တာပါ။ဒီ2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာပြပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့ကိုလည်းသက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတပ်ရုံးတွေကနေကြိုတင်ဆန္ဒမဲပေးခွင့်ရှိသူများလျှောက်ထားနိုင်မှုပုံစံ15တွေကိုဒီဇူလိုင်လဇန်ကနေစလို့စတင်ဖြန့်ဝေပေးနေပြီဖြစ်ပါတယ်။ပြပရောက်ရှိနေတဲ့တရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်မိတူနောက်မဲဆန္ဒနဲ့တတ်မှတ်စီစဉ်နိုင်မှုအိမ်အောင်စုတကောင်စီမိတူနဲ့တကွမိမိတို့ရောက်ရှိနေတဲ့နိုင်ငံမျိုးနဲ့မြန်မာနိုင်ငံကမိမိရဲ့အမြဲတမ်းနေရဲလိပ်စာကိုပုံစံ15မှာဖြည့်သွင်းရမှာဖြစ်ပြီးတော့သက်ဆိုင်ရာနိုင်ငံတွေကသတ်မှတ်ထားတဲ့နောက်ဆုံးနေရဲအမီပေးပို့ရမှာဖြစ်ပါတယ်။ပြပရောက်မြန်မာအများစုနေထိုင်တဲ့အာရှနိုင်ငံတွေမှာတော့အထူးသဖြင့် COVID-19 ကပ်ရောဂါကာလအခက်အခဲမရှိမဲပေးနိုင်ရေးဝိုင်းဝန်းကြံပေးနေကြပါတယ်။စင်ကာပူနိုင်ငံမှာတော့လာမယ့်ဇူလိုင်လ16ရက်နေ့ကနေပုံစံ15စပေးပို့နိုင်ပြီးဩဂုတ်လ5ရက်နေ့နောက်ဆုံးထားပေးပို့ရမှာပါ။စင်ကာပူရောက်မြန်မာတွေကြိုတင်မဲပေးနိုင်ရေးကြိုတင်ပြင်ဆင်နေကြတဲ့အခြေအနေတွေကိုတော့လုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှူးတဦးဖြစ်တဲ့ဦးတင်မင်းက VOA ကိုပြောပြပါဗျ
။မြန်မာအဖွဲ့အစည်းတွေနဲ့ဖရာဟီတာအဖွဲ့တွေဒီနေ့မြန်မာတန်ယုံမှတို့အစည်းအဝေးရှိတယ်။သူတို့တွေကပထမဆုံးအရှင်းကတော့ဒီပုံစံ15နဲ့ပတ်သက်လို့ဒီမှာရှိတဲ့မြန်မာအားလုံးတင်မဲပေးလို့ရတဲ့တူတိုင်းတင်နိုင်အောင်ဘယ်လိုများစီစဉ်မလဲဆိုတာဒီမှာစင်ကာပူမှာရှိတဲ့မြန်မာတန်ယုံကပုံစံ15အပြင်ဘာတောင်းလဲဆိုတော့ passport copy ရောပြီးတော့ဒီနိုင်ငံမှာနေထိုင်တဲ့အထောက်အထားဆိုတော့ဒီ PR ဆို PR card ပေါ့လေအဲ့ဒါ what permission what permit EB ဆို EB card အဲ့ဒီပုံစံ15အပြင်ဒီလို attachment document မှာပါလာတော့တချို့တွေအတွက်အခက်အခဲတွေဖြစ်လာတယ်ပေါ့လေဒါတွေကိုတို့အခုဒီနေ့အစည်းအဝေးမှာပြောကြဆိုကြမယ်ပေါ့လေကျွန်တော်ကြားတာပေါ့လေကျွန်တော်ကြားတာတန်ယုံကိုတွားတင်ဖို့ဆိုတော့လည်းချုပ်ကလေးတွေအပြစ်ထွက်လို့မရဘူးတချို့အဆောင်လေးတဲ့ကလေးဆိုရင်အခုချိန်ဒီ isolation မှာရှိလို့မယ်ကျုပ်အိမ်အကူလေးတွေဆိုရင်ထွက်လို့ရတဲ့နေကတင်းငွေနေပဲရှိတယ်ကြားရထွက်လို့မရဘူးအဲ့တော့တချို့မြန်မာအဖွဲ့အစည်းတွေကတော့ဂျားကန်နေနဲ့ကူညီပေးမယ်လို့ကျွန်တော်ကြားတယ်ဆိုပါတော့ပုံစံဖြည့်တာမှရောတိုင်းကိုတင်ပေးတာမှရောပေါ့လေဒီလိုမျိုးတွေကျွန်တော်ကြားတယ်နောက်တချို့အဖွဲ့အစည်းတွေကလည်းချို့ရဘာပဲစဉ်းစားလို့ဆိုတော့တို့ကနေပြီးတော့ဒီ online ကနေပြီးတော့ apps ထုတ်မယ် apps ထုတ်ပြီးတော့တိုင်းရဲ့ email ကို link လုပ်ပြီးတော့တခါတည်း attachment document တွေတွဲပြီးတော့တင်လို့ရအောင်လေတို့ကစီစဉ်မယ်လို့ချို့ရပြောတာကြားတယ်
မြန်မာနိုင်ငံသားအလုံသမားတွေတိတ်နဲ့ချီပြီးရှိနေတဲ့မလေးရှားနိုင်ငံမှာလည်းကြိုတင်မဲတွေပေးနိုင်မှုကွာလာလမ်ပူအခြေဆိုင်မြန်မာတပ်ရုံးကမဲပေးခွင့်ပုံစံ15လာပြီးထုတ်ယူကြဖို့ဒီကနေ့ဇူလိုင်လ6ရက်နေ့ရက်စွဲနဲ့စော်ဩထုတ်ပြန်ပါတယ်မလေးရှားနိုင်ငံတဝမ်းလုံးအတိုင်းအတာနဲ့မဲပေးရမယ့်သူတွေအဆင်ပြေအောင်လှုပ်ဆောင်ပေးတဲ့အချက်တွေကိုကွာလာလမ်ပူအခြေဆိုင်မြန်မာလူမှုကူညီရေးအသေးအဥက္ကဋ္ဌဦးဆန်းဝင်းကအခုလိုအကြံပြုပါတယ်
ဒီမလေးရှားမှာရောက်နေတဲ့မြန်မာပြည်တွက်ကတော့နေရဒီစရမလေးရှားကလေကျေပြန့်နေသေးတယ်ကျွန်တော်တို့ထိုင်းဘက်အချမ်းဆိုရှင်ဒီကလန်တန်းတို့ပြည်နန်းတို့အဲကျွန်တော်တို့ဒီစင်ကာပူအချမ်းမှာဆိုဂျိုဟိုဘာရူပြည်နယ်နောက်ဒီအရှိတ်ဘက်အင်ဒိုနီးရှားနယ်စပ်မှာဆိုရင်ဆာဘာဆာတာဝဲဆိုတဲ့ပြည်နယ်ရှိတယ်အဲ့ဘက်မှာလည်းတရားဝင်အလို့သမားတွေရှိတယ်ကွာလာလမ်ပူတစ်ခုတည်းကလာပြီးမဲပေးရမယ်ဆိုရှင်စိတ်မဖြစ်နိုင်ဘူးဒီမလေးရှားနိုင်ငံမှာရှိတဲ့အစိုးရဖွဲ့စည်းတဲ့ညှိနှိုင်းပြီးတော့လေသမားရက်ကလေးတရက်ကိုသတ်မှတ်ပြီးတပြိုင်နဲ့ကျင်းပပေးနေဟောင်းတယ်သက်ဆိုင်ရာဒီပြည်နယ်ဒီမှာရှိတဲ့လူမှုကွန်ရီအဖွဲ့တွေရဲ့ပါဝင်နေစီကျင်းနေပေါ့
မြန်မာနိုင်ငံသားတောင်းနဲ့ချီပြီးရှိနေတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ရေးတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေက2020ရွေးကောက်ပွဲအထောက်အကူပြုကော်မတီဖွဲ့ပြီးဝိုင်းဝန်းကူညီပေးနေကြပါပြီကော်မတီရဲ့ဦးဆောင်သူတဦးဖြစ်တဲ့ဦးဝင်းပေါ်မောင်ကမြန်မာနိုင်ငံသားတွေနိုင်ငံသားတို့အခွင့်အရေးနဲ့အညီမဲပေးကြပါလို့တိုက်တွန်းပါတယ်
ဒီကျွန်တော်တို့ဒီမှာကိုရီးယားမှာကလူ3000ကျော်လောက်ရှိတယ်လေပမာဏများတဲ့အခါကျတော့အဲဒီပမာဏကိုတန်ရုံမှာရှိတဲ့ဝန်ထမ်းတွေနဲ့ဟိုလုပ်ဖို့ဆိုတာအင်အားမလုံလောက်ဘူးပေါ့ဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံသားတွေပါလီပြီးတော့ပူးပေါင်းပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ပေးတာပါဒီပထမပိုင်းမှာတော့ဒီပုံစံ15တွေသူတို့ဖြန့်ဝေတာတင်စီတာပြန်ပြီးတော့စည်ရင်းပြုစုတာအဲ့ဒါတွေကျွန်တော်တို့လုပ်ပါပါစတဲ့စတင်နေပါအဓိကတော့တက်နိုင်သလောက်ဖြစ်အောင်မဲပေးပါလို့ကျွန်တော်တို့တိုက်တွန်းနေပါတယ်။ဘာလို့လဲဆိုတော့ဘယ်ပါတီကိုပဲပေးပေးဘယ်သူကိုပဲပေးပေးကိုကြိုက်တဲ့အားကိုရွေးချယ်ပြီးတော့ပေးပါ။ဒါကဘာလဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်နိုင်ငံရေးစနစ်အသားကျသွားဖို့အခြေခံသွားဖို့ဟာရွေးကောက်ပွဲကြီးအရေးကြီးပါတယ်။ရွေးကောက်ပွဲအောင်မြင်မှဒီမိုကရေစီစနစ်ဆိုတာကအောင်မြင်တယ်လို့လည်းတိုင်းတာလို့ရတာဖြစ်တယ်။ရွေးကောက်ပွဲတစ်ခုကမအောင်မြင်ဘူးဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီမိုကရေစီနောက်လှန်သွားတာမျိုးဖြစ်သွားနိုင်အားလုံးမဲပေးနိုင်ကြဖို့ကျွန်တော်တို့အဲ့လိုတိုက်တွန်းပါတယ်
အာရှနိုင်ငံတွေမှာအခုလိုကြိုတင်မဲပေးနိုင်ရင်ပြင်ဆင်နေကြသလိုအမေရိကန်ပြည်ထောင်စုမှာလည်းမဲပေးရမယ့်သူတွေရဲ့ဖြစ်ဆက်ပုံစံကိုဩဂုတ်လ5ရက်နေ့နောက်ဆုံးထားအကြောင်းကြားပေးပို့ရမယ်လို့ဝါရှင်တန် DC မြို့တော်အခြေစိုက်မြန်မာတန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီလိုမျိုးမဲပေးခွင့်ရှိသူတွေပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ဖြစ်ဆက်ပုံစံတွေကိုသက်ဆိုင်ရာနိုင်ငံကတန်ယုံတွေကစုစည်းပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုသတ်မှတ်ချိန်အမီပေးပို့ရမှာဖြစ်ပြီးတော့သက်ဆိုင်ရာနိုင်ငံတွေအလိုက်ကြိုတင်ဆန္ဒမဲပေးပွဲကျင်းပမယ့်နေ့ရက်နဲ့အချိန်တွေကိုတော့ထပ်မံသတိပေးအကြောင်းကြားသွားမယ်လို့ပြည်ပအခြေစိုက်မြန်မာနိုင်ငံဆိုင်ရာတန်ယုံတွေဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။